ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်းနီမော်ချေးရွာအုပ်စုတပြေချောင်းချေးရွာသူမတ်တီရာထွေးအသက်ခံခဲ့ရတဲ့အမှုအတွက်ပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရသူနှစ်ဦးအပေါ်ကြောက်ဖြူခိုင်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးတော့တရားခဏတွေကိုတည်တံချမှတ်လိုက်ပါတယ်။ဒီအမှုကိုအများပြည်သူရှေ့မှောက်မှာစစ်ဆေးကြားနာခဲ့တာဖြစ်တယ်လို့ပဲတရားဥပဒေကြောင်းအရလည်းလွတ်လပ်မျှတမှုရှိခဲ့တယ်လို့ကြောက်ဖြူမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်တဦးက VOA ကိုပြောပြပါတယ်။ဒီကြောင်းပြေဆုံးကတော့ဘန်ကောက်က VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုချော်ချော်သိန်းကတရင်ပြပို့ထားတာပါရှင
်မတိရထွေအသက်ခံရတဲ့အမှုအတွေ့တန်ရာရှိသူတွေကိုပုံမှန်306392300မြင်းဆောင်1ဂါငေတို့နဲ့ဆွဲချက်တင်ပြီးတော့တရားရုံးတင်စစ်ဆေးနေကြတာမှာဇွန်လ18ရက်နေ့မှာတော့ကြောက်ဖြူခင်တရားရုံးကနေတည်တံချမှတ်လိုက်တာဖြစ်ပါတယ်ဆွဆွဲခံထားရသူ3ဦးနဲ့တဦးဟာအကျဉ်းဆောင်ထဲမှာပဲကိုအဆုံးစီရင်သွားခဲ့ပြီးဖြစ်ပြီးသူအပါအဝင်3ဦးစလုံးကိုတည်တံချမှတ်လိုက်တာပါတရားရုံးရဲ့ဆုံးဖြတ်ချက်ကတော့အမှုစစ်ဆေးစဉ်ကာလတလျှောက်အနီးကပ်စောင့်ကြည့်ပြီးကိုယ်တိုင်လည်းတရားရုံးမှာသွားရောက်နားထောင်ခဲ့တဲ့ကြောက်ဖြူမဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကအခုလိုပြောပြပါဗျ။
တရားရုံးမှာတည်တည်ရဲမတိတာထွေးဖို့ပါ။ကျန်ရှိတဲ့ဒေသနယ်ရောက်ဖြစ်တဲ့လာဝင်ခေါ်မာမဲရောပြီးမြေစီခေါ်မြေရွှေခေါ်လူလူခေါ်ခုရှိဒီဒေသနယ်ရောက်ပေါ်မှာဒီနေ့မနေ့ဆက်တနေ50မိနစ်လောက်ကဒီလိုဆိုင်ဦးဒီပုံမှာ300ကျင်းကားငယ်နဲ့ဒီတန်းချမှတ်လိုက်တယ်။ဒီခန်းကြီးအနေနဲ့ကတော့ဒီ900ကျင်းမှာတရားလွတ်တော်ချုပ်ကိုအယူခံဖို့အခွင့်အရေးရှိပါရဲ့။အဲ့လိုပဲဒီဒီတန်းမိကိုလည်းတရားလွတ်တော်ချုပ်ကအတူတူပြပါတာဆက်လက်ဆောင်ရွက်ရမှာဖြစ်ပါရဲ့
။မေလ28ရက်နေ့ကအခင်းဖြစ်ပြီးတဲ့နောက်တန်တရားရှိသူတွေကိုချက်ချင်းလိုပဲဖမ်းဆီးခဲ့ပြီးဇွန်လ10ရက်မှာစပြီးတော့တရားရုံးတင်ကြားနာစစ်ဆေးခဲ့ပြီးတဲ့နောက်ဇွန်လ18ရက်နေ့မှာစီရင်ချက်ချခဲ့တာပါမတ်တီရာထွေးဟာကြောင်းနီမော်ကြီးရွာစံပြရက်ွက်မှာဆက်ချုပ်တင်ပြီးနေအိမ်ပြန်လာတဲ့အချိန်ကြောက်ထံရွာနာမှာအခုပြစ်ဒဏ်စီရင်ခံရသူတွေကအတင်းအဓမ္မပြုကျင့်ပြီးတော့တပ်ဖြတ်ခဲ့တဲ့အကြောင်းအဲ့ဒီအချိန်နိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်အခုအမှုကိုစစ်ဆေးစီရင်တာဟာဥပဒေကြောင်းအရလွတ်လပ်မှုနဲ့တရားမျှတမှုရှိတယ်လို့တရားခွင်ကိုတောက်လျှောက်စောင့်ကြည့်နေခဲ့တဲ့ဥပရှင်ကမြင်ပါတယ်
ရစီရဲ့ပေါ်မှာတော့ကဒီဒီမှာကျွန်တော်တို့တတိခမိတာတဲ့ဒီခါဆွဲဆိုတဲ့တည်းဒီဆွဲဆိုရဲ့တတိခညက်ဒီနဲ့ပြီးမယ်ဆိုလို့ရှိရင်ဒါညတာမှာကနေတရားစီလို့ကျွန်တော်ပြောရမှာပေါ့ဒီမှုကကျွန်တော်အထူးသဖြင့်ဟိုပြည်သူတင်တယ်လို့ပြောနေတာကမြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့ဗျာကျပုခရိုင်ရဲ့တပ်ဖွဲ့ရဲ့ဆောင်ရွက်ချက်ဒီဒီခါတို့ရောက်ကိုဗျာဘယ်မှဆွဲမပြေမတင်းဆောင်နိုင်ခင်ညနေတက်တဲ့ဖားမိနေအောင်ကျိုးကြောင်ရဲ့တဲ့သူတို့ရဲ့တော့ဆံချက်တွေဒီဖန်တီစီစီကိုအကုန်လုံးပြည့်စည်ရမိနေအောင်သူတို့ပြသနိုင်ခဲ့တဲ့အခြေအနေတွေနောက်ပြီးတော့ညနေဆက်ဆံပဲဆက်နော်ဒီရဆွဲသူတင်ပို့နိုင်ရဲ့အဲ့လိုလောက်ဆောင်ချက်တွေကိုတော့ကျွန်တော်ကသွားကြည့်ပြီးသူတို့ကိုကြည့်စုတင်တယ်သူတို့ကပါပေါ့
ဒီလူသတ်မှုရဲ့နောက်ဆက်တွဲလို့ဆိုရမယ်တောင်ကုန်းမြို့မှာလူ10ဦးကိုလူအုပ်စုနဲ့ဝိုင်းပြီးတော့အကြမ်းဖက်တပ်ဖြတ်ခဲ့တဲ့ဖြစ်ရက်တခါအဲ့ဒီဖြစ်ရက်တွေပေါ်နိုင်ငံပိုင်သတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့တဲ့ပုံစံအဲ့ဒီကနေရခိုင်ပြည်နယ်ကမြို့တွေမှာရုံရင်းစံခတ်အကြမ်းဖက်တိုက်ခိုက်မိရှို့တဲ့ဖြစ်ရပ်တွေစသည်အားဖြင့်ဇက်တိုက်လူဖြစ်ခဲ့တာကြောင့်လဲအခုအမှုစစ်ဆေးတာကိုအများကစိတ်ဝင်စားစောင့်ကြည့်နေကြတာပါတရားခံတွေကိုလည်းဥပဒေကြောင်းအရရသင့်တဲ့ခန်းစားခွင့်တွေတရားရုံးကပေးခဲ့တယ်လို့ဥပရှင်ကပြောပါတယ်ခန်းဆက
်မှုချက်ရတဲ့နေရာကရခိုင်မှာတဲ့ဒီရမလားပြန်ကောင်းမလားဆိုပြီးတော့ဒီကအခွင့်အရေးပေးပါရဲ့သူတို့ကဒီအခွင့်အရေးကိုမယူဘူးမယူတဲ့အတွက်ကြောင့်သူတို့နေရာပဲတက်ပြီးဖြစ်နေကိုယ့်အကူအခံနဲ့အဆင်မရှိခဲ့ပါဘူး။တရားရုံးကတော့ဒီအခံဒီတောင်းရင်ပြေးရမှာပေါ့သူတို့ကမတောင်းတဲ့အတွက်ကြောင့်သူတို့ကတရားရုံးကတော့ပြောရပေါ့တက်ပြီးတရားမလား။ဒီအခံကတက်ပြီးတရားရင်တော့ကျွန်တော်တရားရုံးကတက်ပြီးဒီကိုခေါ်ပြမှာပေါ့သူတို့ကတက်ပြီးမကြောက်လို့ဆိုတဲ့အတွက်ကြောင့်ဟိုသူတို့နေရာပဲရှိတယ်ဒီအဲ့နေရာကိုသိသိပြတဲ့အခါဒါနဲ့ရှောက်တဲ့ရဲ့ကြံတာပြီးတော့သူပြခဲ့တာပ
ဲ။မတ်တီရာထွေအသက်ခံရတဲ့ဖြစ်ရက်အတွက်အပြစ်ရှိသူတွေကိုတည်တံချမှတ်လိုက်ပြီဖြစ်ပေမဲ့တောင်ကုန်းမြို့မှာလူ၁၀ဦးအသက်ခံခဲ့ရတဲ့ဖြစ်ရက်နဲ့ပတ်သက်လို့တော့ဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းမျိုးတွေမကြားရသေးပါဘူး။ရခိုင်ပြည်နယ်အတွင်းရုံရင်းစံခတ်အကြမ်းဖက်ဖြစ်ရက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်တဲ့အဖွဲ့တစ်ဖွဲ့ကိုဇွန်လ6ရက်နေ့မှာဖွဲ့စည်းတာဝန်ပေးထားပါတယ်။အဲ့ဒီအဖွဲ့ဟာလိုအပ်သလိုစုံစမ်းစစ်ဆေးပြီးတဲ့နောက်ဇွန်လ30ရက်နေ့မှာသမရစီဓာတ်ရိုက်တင်ပြအစီရင်ခံရမယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ။